လေးရှားနိုင်ငံမှာပြည်ရင်ပြောင်းလဲဖို့ကြိုးပမ်းခဲ့သူတက်ခဲနိုင်ငံရေးခေါင်းဆောင်အန်ဝါအီဘရာဟင်ဟာတုံးနစ်ချာထောင်နိုင်ချခံခဲ့ရပြီးတော့ဘီရင်ရဲ့လူငယ်ချမ်းသာဝင်အမိန့်နဲ့ပြန်လည်လွတ်မြောက်လာပါတယ်။အသက်80ရွယ်ရှိဖြစ်တဲ့အန်ဝါဟာမလေးရှားပြည်ပစ္စမမြောက်ဆူတန်မိုဟာမက်နဲ့တွေ့ဆုံမှုပခုံးတိုင်ရာအတွက်စိတ်ကူးသားမှုခံယူနေတဲ့ကွာလာလမ်ပါဆင်းရုံကနေဒီကနေ့ထွက်ခွာလာဒီမှာတော့ရန်နဲ့ချီထောက်ခံသူကြိုဆိုကြပါတယ်။ဒီကနေ့သတင်းပတ်ထက်ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအကြီးအကျယ်ချဆမှုရှုတော်ဝင်နေတဲ့ရင်ဆိုင်နေရတဲ့ကိုကြီးချုပ်နှစ်ချက်ရစနဲ့ပြပေါင်း60ကျားတန်းပြီးဝင်ချလာခဲ့တဲ့ Barisan Nation ရဲ့ညမောင်းစုအကိုသူပူပေါင်းပါဝင်ထားတဲ့ Alliance of Hope တိုက်ခိုက်မှာမင်းညမောင်းဖွဲ့ကအနံ့ရခဲ့ပြီးနောက်မှာလည်းလူချင်းချက်နာခွင့်နဲ့လွတ်မြောက်လာခဲ့တာပါဒီမိုကရေစီနဲ့လွတ်လပ်ရေးရည်ချစ်တဲ့နဲ့ဘာသာလူမျိုးမခွဲခြားပဲရည်တည်ခဲ့ရတဲ့အတွက်ရွေးကောက်ပွဲမှာအနံ့ရခဲ့တဲ့အပေါ်မလေးရှားနိုင်ငံသားတွေကိုလည်းအန်ဝါကချီးကျူးပြောဆိုလိုက်ပါတယ်အတိုက်ခံခေါဆောင်အန်ဝါဟာ1981ခုနှစ်ကနေ2003ခုနှစ်ထိမလေးရှားနိုင်ငံကိုတင်းတင်းကြပ်ကြပ်အုပ်ချုပ်ခဲ့ပြီးတဲ့အသက်60နှစ်အရွယ်မာတီယာမိုဟာမက်နဲ့ပြန်လည်ပေါင်းစည်းခဲ့ပြီးနောက်မှာပဲရွေးကောက်ပွဲမှာညီမောင်ဖွဲ့ကအနံ့ရခဲ့တာပါမာတီယာလက်ထက်မှာတူဝင်ကြီးချုပ်နဲ့ဗန်နိုင်းဝင်ကြီးတာဝန်တွေယူခဲ့ပြီးတဲ့အန်ဝါ1999ခုနှစ်ကရာဟုကထုတ်ပြန်မခံရခင်အချိန်ထိဝင်ကြီးချုပ်တာဝန်ကိုစက္ကန့်နဲ့တူဖြစ်နေလဲယူဆခဲ့ရပါတယ်ဒါပေမဲ့2015ခုနှစ်မှာအန်ဝါကိုလိမ်မကြီးဆက်ဆံမှုနဲ့ထောင်နိုင်6နှစ်ပြည့်ပေးခဲ့တာပါမာတီယာပေါ်သူ့အနေနဲ့ခွင့်လွှတ်ချက်အန်ဝါကပြောဆိုထားပေမဲ့တချို့ဆိုင်ဝင်ကြီးချုပ်ဖြစ်လာတဲ့မာတီယာဆိုရတယ်မှာပါဝင်မှုအစီအစဉ်ရှိကြောင်းလည်းပြောဆိုထားပါတယ်။အပေါ်မှာအသက်ကြီးဆုံးရွေးကောက်ခံခေါင်းဆောင်သူဖြစ်လာခဲ့တဲ့အသက်90နှစ်အရွယ်မဟာဒီယာကတော့အစိုးရအဖွဲ့ကိုနှစ်နှစ်ကြာအုပ်ချုပ်ပြီးအန်ဝါကိုအာဏာလွှတ်ပေးဖို့ကတိပြုထားတာပါ။အန်ဝါအနေနဲ့ကတော့ဝင်ကြီးချုပ်ရာထူးစက္ကန့်မှုအတွက်လွတ်တော်90ဖြစ်အရင်ဆုံးရွေးချယ်ခံမှုလိုအပ်ပါတယ်။ဒါကြောင့်မှတော့အန်ဝါရဲ့ဇနီးချစ်သူ1 Azizah 1 Asmeh ကဒုတိယဝင်ကြီးချုပ်ဖြစ်နေတာဝန်ယူထားပါတယ်။